ကမ္ဘောဒီးယားနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပမဲ့ဇူလိုင်လမတိုင်ခင်မှာဒီပြည်တွင်းရေဒီယိုအသံလွှင့်ဌာနတွေကနေပြီးတော့နိုင်ငံခြားမီဒီယာတွေရဲ့အသံလွှင့်ချက်တွေကိုတဆင့်ပြန်လွှင့်ပေးမှုကိုအစိုးရကတားမြစ်လိုက်တဲ့အပေါ်မှာအမေရိကန်အစိုးရကဝေဖန်လိုက်ပါတယ်ဇူလိုင်လ28ရက်နေ့မတိုင်ခင်31ရက်အတွင်းမှာနိုင်ငံခြားမီဒီယာတွေရဲ့အသံလွှင့်အစီအစဉ်တွေကိုတဆင့်ပြန်ထုတ်လွှင့်မှုတွေတားမြစ်တယ်လို့ကမ္ဘောဒီးယားပြန်ကြားရေးဝန်ကြီးဌာနကညွှန်ကြားချက်ပိတ်ပင်ထားပါတယ်။ညွှန်ကြားချက်ထဲမှာရွေးကောက်ပွဲမဲဆွယ်မှုမှာနိုင်ငံခြားသားတွေဘလို့အခန့်ကမဆိုပါဝင်နေတာနဲ့ပတ်သက်တဲ့သတင်းတွေကိုလည်းမထုတ်ပြန်ရဘူးလို့တားမြစ်ထားပါတယ်။ဒီလိုညွှန်ကြားချက်ထုတ်ပြန်တားမြစ်တာဟာသတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ချိုးဖောက်တာပဲလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Patrick Ventrell ကပြောပြီးတော့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိပါမလားလို့မေးခွန်းထုတ်ခဲ့ပါတယ်။အခုလိုမျိုးတားမြစ်လိုက်တဲ့အတွက် VOA နဲ့ RFA အတန်းနှွင့်ချက်တွေကိုလည်းကမ္ဘောဒီးယားပြည်တွင်းသတင်းဌာနတွေကနေတဆင့်ပြန်လည်ထုတ်လွှင့်မှုပိတ်ပင်ခံရပါတယ်။ရွေးကောက်ပွဲမတိုင်ခင်မှာမှန်ကန်မျှတတဲ့သတင်းအချက်အလက်တွေအများသိရှိနိုင်ဖို့အတွက်အရေးကြီးတယ်လို့ VOA ရဲ့အမှုဆောင် Editor ချုပ် Steve Reddish ကတောက်ကြနေတော့ကကြေညာချက်ထုတ်ပြန်ပါတယ်။မီဒီယာကိုနှုတ်ပိတ်ဖို့စူးစမ်းမှုမှန်သမျှကိုလည်းကြေညာချက်ထဲမှာဝေဖန်ပြစ်တင်ထားပါတယ်ရှင်။